ကျခိုင်ပြည်နယ်မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်မှာစစ်ရေးသင်္ဘောနေတဲ့ရခိုင်ပြည်နယ်မှာတရက်ပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့မင်းပြမြို့နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေနဲ့တာဝန်ရှိသူတွေကပြောပါတယ်မင်းပြမြို့နယ ပေါ်ချော်တာအဲ့ဒီဟာမှာဟိုမေလွန်းဘက်ကိုဆင်းပြေးတာအဲ့ဒီကလန်ပေးမနီချောင်းအဲ့ဒီဆောက်ပြပေါ့အဲ့ဒီမှာဖြည့်ကြတာအခိုင်လက်နဲ့ခိုင်ဒီတက်ကတော့လက်ကြီးတော့ပိုက်ဆိုးထားတယ်အဲ့ဒီမှာဖြည့်ကြဆက်ကြတာ
မင်းပြမြို့နယ်တမတော်လက်ကြီးရင်ကျောင်းတိုင်းဘူကူနီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တမတော်ပြောခွေရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်လို့မင်းပြကန်းနီမှာရှိတဲ့တမတော်တင်တန်းကျောင်းတစ်ခုပေါ့အဲ့အဲ့ဒီနောက်ခံမှာတက်ကလည်းရေးဆောင်ရည်ရဲ့နေရာရှိတယ်။အောင်ကြီးရေးဆောင်ရည်နေရာကိုအီအီရနေတော့ကြပြစ်ခတ်ကြရှိပါတယ်။အဲ့ဒီနေရာတနေရာမှာလည်းလက်ချင်းချိပြုံးမှုရှိတယ်ပေါ့။အဲ့မှာတော့ဒီလိုအထိကြိုက်ကြဆုံးလို့မရှိပါဘူး။
မင်းညနေပိုင်းမှာလဲမင်းပြမျိုးနဲ့ဖားပြူရွာနီးမှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားကိုအောင်ထွန်းကပြောပါတယ်
။အဲ့ကိုကြည့်ရင်ကဖားပြူရွာနကတန်းတဲ့တောင်မှာဟာတက်တဲကထိုင်နေရှိတဲ့အမှအဲ့ဒီကိုလာပြီးပြစ်တာအေကတော်တော်မျက်နှာနဲ့စိတ်ကမြန်မာသားကနည်းနည်းအထိခိုက်များတယ်လို့ပြောတယ်။ချမ်းသာရေးဂျလမဟာပြီးတော့တယ်
မြန်မာစစ်တပ်ရဲ့တပ်စခန်းကိုအေအေဖွဲ့ကနေမနေ့ညနေပိုင်းမှာဝင်ရောက်တိုက်ခိုက်တာလို့လဲဒေသခံတွေကပြောပါတယ်။သမတော်ပြောခွင့်ရဘူရုပ်စောမင်းထွန်းကလည်းဖားပြူရွာနီးမှာတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ်
။အဲ့မင်းပြားပဲရန်မောင်ကတားရဲ့အရှိတဲ့အားဘူရုပ်ဆောင်ရဲ့တပ်တော်စစ်ကြောင်းတစ်ခုရောဗျာဒီရက်နေရာနေလာတော့ကခေါ်ကြည့်တဲ့ခါတာရှိတယ်။မနေ့ကညနေဘာမှလည်းမခတ်တာရှိတယ်။အဲ့မှာလည်းဒီလိုလိုထိခိုက်တာအများကြီးရှိပါ
တိုက်ပွဲဖြစ်ပွားရနီးကဖားပြူရွာသားတွေကတော့ဒီနှစ်စမ်းပိုင်းကလေးကတေကန်ရွာဆစ်ချောင်းစခန်းမှာတိမ်းချောင်းနေရပါတယ်။မနေ့ကမင်းပြမြို့နယ်တွင်နှစ်နေရာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ကြောင်းအေအေရခိုင်လက်နက်ကိုင်ဖွဲ့ပြောခွေရခိုင်တုခကလည်းအတည်ပြုပြောပါတယ်။တပ်မတော်ကတပတ်တအပြည့်ရပြင်ညာချက်ကိုတီလကုံတီတလတက်တန်းထပ်တိုးလိုက်ကြောင်းပြင်ညာခဲ့ပေမဲ့လည်းအကြမ်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်မပါဝင်တာကြောင့်တိုက်ပွဲတွေဆက်ဖြစ်နေတာပါ။ရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်မှုများကြားနေတဲ့အပြင်ဒေတာတွင်စည်ရေးပฏิပက္ခကလည်းကြီးထွားလာနေပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စည်ရေးသိမ်းမှနေတာနှစ်နှစ်နီးပါးကာလအတွင်းစစ်ဘေးသိမ်းရှောင်နေရတဲ့ဥယျာဉ်2,200ကျော်ရှိလာနေပြီလို့လည်းရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးကနေစည်ရင်းထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။